ပကုံးမြို့မှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့လို့နှစ်ဦးတည်းမှနေတည်ဆုံခဲ့တယ်လို့ဒဇယ်တပိတ်ကိုလည်းဝင်ဖြိုခွဲခဲ့တာကြောင့်တဦးတည်ဆုံခဲ့ပါတယ်။ဒဝဲမြို့တပိတ်စစ်ကြောင်းကိုလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တရားရသူဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့အခြေအနေအပြည့်စုံကိုတော့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ဒီကနေ့ဧပြီလ9ရက်မြန်မာနိုင်ငံတဝမ်းမှာစစ်ကောင်စီကိုဆန့်ကျင်ဆန္ဒပြတာတွေအရှိန်မပြတ်ပုံစံမျိုးစုံနဲ့ပြုလုပ်နေကြတာကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေလည်းဆက်ပြီးတော့လုပ်နေပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ပဲခူးတိုင်းဒေသကြီးပဲခူးမြို့မှာဒီကနေ့မနက်ပိုင်းက2ဦးသေဆုံးပြီး5ဦးကြီးဆန်းထိမှန်ဒဏ်ရာရပါတယ်။ဒီအခြေအနေကိုမျက်မြင်တွေ့ခဲ့တဲ့ပဲခူးမြို့ကန်တူကဖီဝေကိုအခုလိုပြောပြပါတယ
်။ပစ်ခတ်မှုကမနက်ကကျွန်တော်တို့7နာရီစံလာတော့ဗောနော်ဒီနိုင်စံလာတော့မှာအဲ့ဒီမှာမနက်ကကြတော့ကျွန်တော်တို့ရွာတက်ခဲ့အဲတခါဝိုင်းကြောင်းရှိရရဲ့ကျွန်တော်တို့ဒီဘက်ကြောက်ကြီးစုတက်ကရဲ့ကျွန်တော်တို့ညှက်ပြီးတော့ကျွန်တော်ပြစ်ပြောဝင်တာခင်ဗျာပြစ်တော့ဒီချိန်မှာခလေးတစ်ယောက်ပေါ့ခြိွားတယ်ဗောနော်ခလေးတစ်ယောက်ခြိွားတာမောင်မြင်းကျန်းဆိုတဲ့ခလေးတစ်ယောက်ရဲ့မောင်သက်ဆိုတဲ့ခလေးတစ်ယောက်ပဲခြိွားတယ်တယောက်ကအကောင်းထိတယ်တယောက်ကတော့ဟောရင်မတိတယ်ဗောဗျာကျွန်တော်ကျန်ရတဲ့လူကတော့၅ယောက်ပေါ့အဲအခုကျတော့ဟို၅ယောက်ထိုင်ရတဲ့ဆိုတာကိုကျတော့ဆိုရတဲ့အနေထားက၁ယောက်ပဲရှိတယ်အဲကျွန်တော်လူကတော့ပေါင်ထိတာဒီလက်ထိတာဒီပေါ့
စကိုင်းတိုင်းဒေသကြီးရဲ့အင်အားအကြီးဆုံးတပိတ်ဖြစ်တဲ့ဒဇယ်မြို့မှာတော့ဒီကနေ့ဧပြီလ9ရက်ညနေပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်တဦးသေဆုံးပြီး9ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့မြို့ကန်တဦးကပြောပါတယ်
ကျွန်တော်တို့ညနေ3နာရီလောက်ကစစ်သား100လောက်ဒဇယ်ကိုတန့်ဝင်လာတယ်ဒဲလာတော့လမ်းမှာကျွန်တော်လာရတဲ့ဒီပင်လေးလက်ပိတ်ပါပိတ်ဆိုတော့အချိန်ကနေနဲ့ကုန်သွားတာပေါ့သူတို့ကကုန်သွားတဲ့အခါကျတော့သူတို့ဒဇယ်ဝင်ညာကြီးကတော့ဒဇယ်မြို့ကြီးကအယူမခံတော့ဘူးအဲမြို့မဝင်ခြင်းနဲ့မှလည်းသူတို့အဲ့မှာဝိုင်းထားဖြစ်ကြဖြစ်ကြတော့သူတို့ဘက်ကလည်းအထီးတော့နားတယ်ဒါပေမဲ့သူတို့ဘက်ကနားတာကိုကိုယ့်ဘက်ကမသိဘူးကျွန်တော်တို့လူတွေဘက်ကကျတော့6-9ယောက်ရှိတာတယောက်ကတော့ဆုံးသွားပြီတယောက်ကဒီပိုင်းတယောက်ကတော့အခြေအနေလည်းမကောင်းဘူးသူတို့ကအခုကျွန်တော်တို့ကနောက်ဆုံးကြားတာတော့ရွှေဘုံရောမုံရောသူတို့တပ်ကိုခေါ်ထားတယ်ဒါပေမဲ့ကျွန်တော်တို့ဂျေဘုကကချို့သွားပြန်တယ်ဟိုပေါ့နားမျိုးပိတ်ပြီးတော့အချက်ကိုင်ရမှာမလူတွေချက်ချက်နဲ့မသိဘူးသူတို့ကတပန်းတာလားသူတို့ကစနိုက်ပါနဲ့အဝင်ရမယ်ခြာရတယ်။ဒါကတည်းကတော့ရှင်းပြပြလိုက်သူမိဆိုတာကောင်းဖြစ်တဲ့တဏ္ဍပေါ့နော်။အဲဒီတဏ္ဍကကပ်ပြနေငါတော့လူကတော့ပွင့်တော့မှာပဲ။ဒါပေမဲ့အဝေးစိတ်မလို့
တနင်္သာရီတိုင်းဒေသကြီးတဝဲမြို့မှာလည်းအင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အား၃ပြီးဖြိုခွင်းခဲ့လို့တယောက်ကြီးစံထိမှန်တန်ရာရခဲ့ပြီး၉ယောက်ကိုတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့တဝဲမြို့ကန်တူကပြောပါတယ်
။မနေ့ကလည်းဆက်နေမှလို့မှဒီဝဲမှာထွက်နေတဲ့အင်ဂျင်နီယာစစ်ကြောင်းကတပိတ်ထွက်တယ်ပေါ့နော်။တပိတ်ထွက်ပြီးတင်ကြနေမှာပဲဒီစကားနှစ်စီးနဲ့ရောက်ခွက်ထဲရောက်လို့နော်။ရောက်လာတော့ရောက်လာတဲ့အချိန်ကဒီအဲ့စထွက်နေတဲ့စစ်ကြောင်းသားကိုရောက်လာတဲ့အခါတော့ပြိမိသွားလို့ဖြစ်သွားတော့နော်စစ်ကြောင်းနေပြီးတော့ပြီးတော့မှဒီခုနစစ်ကားတွေကနောက်လျှောက်ရောက်လာစစ်စပောင်းဆိုရင်ချက်စီးလောက်ရောက်လာတာရောက်လာနေတာဖြစ်သွားတော့ကားတွေတယ်လီဖုန်းဆက်လာပြီးတော့ကားပေါ်မှာလူတွေအပြီးပါလာစစ်သားတွေရဲတွေအပြီးပါလာပြီးတော့ဒီရက်ကွက်တွေထဲမှာရှိတဲ့ဇလန်းဝင်ဇလန်းထွက်ထွက်တာပြီးတာလေလို့တဲ့အမှာပြက်ခမှုတွေဖြစ်တယ်ပြက်ခမှုတွေဖြစ်တော့ဒီ size လူတယောက်တင်းနှက်စက်ပြက်တဲ့လက်မှာတရားရသွားတယ်အဲဒီပြေ6ယောက်ကိုတော့ကားပေါ်တင်ပြီးတော့ဖမ်းခေါ်သွားတယ
်တရားပြင်ရှမ်းပြည်နယ်ညောင်ရွှေမြို့မှာဧပြီလ6ရက်ညနေပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကမြို့ထဲမှာရှိတဲ့စားတောက်ဆိုင်ဒီဇိုင်းကိုတံမုံတီးလို့ဆိုပြီးဝင်ရောက်ဖျက်ဆီးသွားခဲ့ပြီးဒါကိုမြို့ခံတွေကလာရောက်ဖြေရှင်းပေးဖို့တောင်းဆိုပေမဲ့လည်းမဖြေရှင်းပေးတာကြောင့်မြို့ခံတွေကညောင်ရွှေရဲစခန်းကိုတွားရောက်ခဲ့ရကနေပစ်ခတ်တာတွေဖြစ်ခဲ့ပြီးမြို့ခံတဦးသေဆုံးခဲ့တယ်လို့ညောင်ရွှေမြို့ခံတဦးကပြောပါတယ
်စားတောက်ဆိုင်တစ်ခါကိုပြည်မြို့မှာတောင်းကြပါလေတခါလေးလည်းဆောက်တယ်ပါဒါမှမဟုတ်ဘူးလို့ပြောတယ်ဟုတ်တော့ဒီဝါဒီကကြားပါပြီးတော့အခုညမှဟိုပြန်စောခြင်းတယ်ဆိုတော့အိမ်မှာထိန်းရတာလည်းနဲ့ကျွန်တော်သိရှိပါရှိတယ်ဒီဝါဒီကဒါရှင်းမှုကိုပြောကတော့နာကတော့လို့ဆိုခေါ်လို့လာ။ဘလာနေတဲ့စကံပေါ်လိုက်တယ်။စံတော်လေးတော့အဲစကံမှာအဲစပြတာကလေးကောင်နဲ့စပြတယ်။ဒီဖိုင်လေးလေးနဲ့ပြန်ကြည့်တော့ဒီအဲ့လေဒီလေးလေးခြာကြပါဘော။ပြောကကောင်းချီပြီးတော့ဆုံးသွားကြ။အဲရတာအဲဒီဟိုကျွန်တော်တူရတော့ဟိုနှစ်ယောက်ကလက်မောက်ပေါက်ခဲ့တာ။
အနာသိန်းနာနှစ်လကျော်အတွင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်နိုင်ငံတော်မှာတိုက်ဆုံသူပေါင်း600နီးပါးရှိပြီဖြစ်ပြီးတော့အများစုကအသက်20ကျော်အရွယ်တွေဖြစ်တယ်လို့ကြီးစံထိမှန်တိုက်ဆုံတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်နေပါတယ်ရှင်
မြန်မာနိုင်ငံတဝန်းကဆီအနာတိတ်မှုစန့်ကျင်ဆန္ဒပြတပိတ်အသေးသေးအကြမ်းဖက်ဖြိုခွဲခံရတာနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းကိုမက်ခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ